ီကာနိုဘာလာ9ရက်နေ့သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်း Donald Trump ကမဲချိန်နဲ့ဖြစ်နေတဲ့ပြည်내ခုနှစ်ခုလုံးအနိုင်ရပြီးတော့တနင်္ဂနွေလုံးစုစုပေါင်းမဲရည်တွက်မှာလည်းအသာရခဲ့ပါတယ်ယူကောက်ပွဲမတိုင်ခင်ကတော့တနင်္ဂနွေလုံးမဲစစ်တမ်းမှာ Democratic သမ္မတလောင်း Kamala Harris ကအခုဒီယူကောက်ခံ Republican သမ္မတ Donald Trump ကိုအနေငယ်ကတ်တာနေပါတယ်စစ်တမ်းတွေအရပြည်내ခုနှစ်ခုမှာမဲချိန်နဲ့ဖြစ်နေပြီးဒီပြည်내တွေဟာယူကောက်ပွဲရဲ့ရလဒ်ကိုဆုံးဖြတ်ပေးလိမ့်မယ်ဆိုပြီးတော့သုံးသပ်သူတွေကယူဆခဲ့ကြတာပါအခုတော့ဒီပြည်နယ်ခုနှစ်ခုလုံးမှာ Republican ကိုယ်စားလှယ်လောင်း Trump ကနိုင်ရပြီးတော့သမ္မတရွေးချယ်ရေးကိုရွေးချယ်ရေးကိုယ်စားလှယ်မဲစုစုပေါင်း312မဲရတဲ့အတွက် American သမ္မတရွေးကောက်ပွဲရလာမှာသူသမ္မတအဖြစ်နဲ့ရွေးကောက်ခံလိုက်ရပါပြီ။လာမယ့် January လ20ရက်နေ့မှာတော့အသက်88နှစ်အရွယ်ရွေးကောက်ခံသမ္မတ Trump ဟာ American ပြည်အောင်စုရဲ့48ဦးမြောက်သမ္မတအဖြစ်နဲ့ကျန်းသက်စာကျင်းဆိုဖို့ရှိတယ်လို့ American သမိုင်းမှာဆိုရင်လည်းအသက်အရွယ်အကြီးဆုံးသမ္မတဖြစ်လာမှာပါ။Donald Trump ဟာအခုဒီယူကောက်ပွဲမှာသမ္မတရွေးချယ်ရေးကိုယ်စားလှယ်မဲတွေအနိုင်ရုံနဲ့မဟုတ်ဘဲနဲ့တနိုင်ငံလုံးစုစုပေါင်းမဲရည်တွက်မှာလည်းအနိုင်ရပါတယ်။ဒါဟာ2004ခုနှစ်ကသမ္မတဟောင်း George W. Bush ပြီးတဲ့နောက်တနိုင်ငံလုံးလူထုမဲရည်တွက်နဲ့အနိုင်ရတဲ့ Republican သမ္မတလည်းဖြစ်လာပါမယ်။